Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်ဇူလိုင်လ2ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ LINE DOMITA 24 25 30 50တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ဒီထိုက်ပါ။ Syria နိုင်ငံမြို့တော် Damascus မြို့လည်းကတာရစ်ရင်ပြည်မှာအသေးခံဘုံးခွဲတိုက်ခိုက်ခံရပါတယ်။ Islamic အစွန်းရောက်တွေကိုချေမှုန်းရေးဒေသရင်းတပ်ဖွဲ့ဖွဲ့စည်းမဲ့ညီလာခံတပ်ဖွဲ့ပြင်သစ်သမ္မတ Mali နိုင်ငံကိုရောက်ရှိနေပါတယ်။2012ခုနှစ်ကဖွင့်လှစ်ခဲ့ရတဲ့ရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်း3ခုကိုလုံးဝပိတ်သိမ်းလိုက်ပြီလို့မြန်မာဆိုရကကြေညာပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်တည်င်းတွေပြည်နာဆင်ကြရမယ်တည်င်းလှော်ရတဲ့မှာတော့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းဆိုင်ရာဆွေးနွေးပွဲနဲ့ပတ်သက်လို့
ပြည်တွင်းပြည်ပမူရေးဆွဲဘောမှာပေါ်တဲ့လူကုန်ကူးမှုကိစ္စတွေကိုဆက်သွယ်ဆောင်ရွက်နေကြတဲ့လူတွေဟိုခေါ်ပြီးတော့မှဟိုပြန်ပြီးတော့မှသူတို့ကကျေးဇူးတင်တယ်ဆိုတဲ့အကြောင်းနဲ့ဆက်ပြီးတော့မှ
အစည်းအဝေးကိုတက်ရောက်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်ပြောသွားတာပါ။ပြည်စုံကိုသတင်းနဲ့ပြည်မှာနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်တင်ဆက်တဲ့မြန်မာရေးဆွေးနွေးကဏ္ဍကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒါရီမတိုင်ခင်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်းနိုင်ငံကိုရန်နိုင်လို့ပြောပြပေးပါမယ်ရှင်
။ Syria နိုင်ငံမြို့တော် Damascus မြို့လည်းကထားရစ်ရင်ပြမှာအသေးခံဘုံးခွဲသမားကကားရက်ကနေဖောက်ခွဲတိုက်ခတ်တာကြောင့်အနည်းဆုံး10ဦးသေဆုံးပြီးတရားစင်ကြောထဏ်ရာရတယ်လို့ Syria နိုင်ငံပိုင်ရုပ်သံကထုတ်လွှင့်ပါတယ်။ Syria လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကတော့သေဆုံးသူ12ဦးထိရှိတယ်လို့ပြောပါတယ်။ကားဘုံးခွဲသမား3ဦးကို Syria လုံခြုံရေးတပ်ဖွဲ့ကလိုက်ဖမ်းခဲ့ပြီးဒီထဲက20လို့ကတော့တိုက်ခတ်မှုမလုပ်နိုင်ခင်မြို့ဝင်မှာဖျက်ဆီးနိုင်ခဲ့တာလို့ Syria လုံခြုံရေးတပ်ဖွဲ့ကပြောပါတယ်။လေစိတ်ကိုသွားရလမ်းတစ်ချောင်းမှာအနည်းဆုံးက20လောက်မီးလောင်နေတဲ့ပုံရင်နဲ့တခြားအပျက်စီးတွေကိုနိုင်ငံမှာရုပ်တံကနေပြသပါတယ်။တတိယမြောက်ကားသမားကတော့အနာပိုင်တို့ကိုကနဦးရှောင်ပြေးခဲ့ပြီးတဲ့နောက်တရွေရှင်ပြင်းမှာအနာပိုင်ကြီးအဝိုင်းခံရခြင်းအသေးခံဖောက်ခွဲခဲ့တာဖြစ်ပါလိမ့်ရှင်
။ပြည်သက်သမ္မတအမန်နျူရယ်မက်ခရွန်ဟာဒေသတွင်းမှာအစ္စလာမ်အစွန်းရောက်တိုက်ဖျက်ရေးတပ်ဖွဲ့ဖွဲ့ဖို့ညီလာခံကိုတက်ရောက်ဖို့အတွက်ဆိုပြီးတော့မာလီနိုင်ငံကိုရောက်ရှိနေပါတယ်။ဒေသတွင်းမှာလုံခြုံရေးမတည်ငြိမ်မှုတွေနဲ့အစ္စလာမ်ဆွံ့ရောက်တဲ့တိုက်ခိုက်မှုတွေတိုးပွားလာနေတာကိုတိုက်ဖျက်ဖို့အတွက် G5 Sahel လို့ခေါ်တဲ့ Mali, Burkina Faso, Chad, Mauritania, Niger နိုင်ငံတွေကစုပေါင်းပြီးတော့တပ်ဖွဲ့ဝင်တွေပံ့ပိုးကူညီသွားမယ်လို့ပြောပါတယ်။ G5 Sahel တပ်ဖွဲ့ဝင်တွေဟာဒေသတွင်းမှာရှိပိသားဖြစ်တဲ့ကုလသမဂ္ဂညီညာရေးတပ်ဖွဲ့ဝင်1,000-2,000နဲ့ပြည်သက်တပ်ဖွဲ့ဝင်4,000ကိုကူညီအားဖြည့်ပေးသွားမှာဖြစ်ပါတယ်။ဒေသတွင်းကတပ်ဖွဲ့ဝင်အားစုဖြစ်ပေါ်လာဖို့အတွက်ပြည်သက်နိုင်ငံကအပြေးအဝါထောက်ခံတယ်ဆိုတာကိုသမ္မတမက်ခရွန်အနေနဲ့ဒီညီလာခံအတွက်မှကြေညာသွားဖို့ရှိနေပါတယ်။ဒါပေမဲ့ပြည်သက်နိုင်ငံအနေနဲ့ဘယ်လိုအကူအညီတွေပေးသွားမယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္ဂနွေနေ့မှာဂျပန်နဲ့တရုတ်ခေါင်းဆောင်တွေနဲ့တီးခြားစီတယ်လီဖုန်းဆက်သွယ်ဆွေးနွေးဖို့ရှိပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတရုတ်သမ္မတရှီကျင်းပင်တို့နဲ့သမ္မတထရန့်ဘာလီဆွေးနွေးမလဲဆိုတာကိုတော့အင်ဂျီရောကြေညာချက်မှာဖော်ပြမထားပါဘူး။မြောက်ကိုရီးယားရဲ့လောလောလတ်လတ်ဒုံးကျည်ဆန့်တက်မှုဇက်တိုက်လုပ်ခဲ့တာတွေနောက်မြောက်ကိုရီးယားအပေါ်မှာသမ္မတထရန့်ဘက်ကအတော်လေးစိတ်ပြက်လက်ပြက်ဖြစ်လာတဲ့အကြောင်းတွေကိုဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။မြောက်ကိုရီးယားအစိုးရအပေါ်မှာဖြူအမြောက်ဆိတ်ရှည်တီးခံခဲ့တဲ့ခေတ်ဟာမအောင်မြင်ခဲ့ဘူး။နှစ်ပေါင်းများစွာမှအောင်မြင်ဖြစ်ခဲ့တာလို့သမ္မတထရန့်ကမကြသေးခင်ကပြောပါတယ်။ဆိတ်ရှည်တီးခံမှုပြီးဆုံးသွားပြီလို့လည်းသမ္မတကပြောပါတယ်။ဂျပန်တောင်ကိုရီးယားနဲ့တရုတ်တို့နဲ့အကျိုးလူဆွေးနွေးပွဲတည့်ရကျင်းပဖို့သမ္မတထရန့်ကအဆိုပြုထားတဲ့ဒီသတင်းပတ်နောက်ပိုင်းဂျာမနီနိုင်ငံဟမ်ဘတ်မှာကျင်းပမယ့်ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ G20 အစည်းအဝေးကျင်းပဖို့ရှိနေချိန်မှာပဲအခုလိုတယ်လီဖုန်းနဲ့ဆွေးနွေးဖို့ဖြစ်လာတာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့လည်းပြီးခဲ့တဲ့တောက်ချန်လေးကအင်ဂျီရောမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာ2019ခုနှစ်ပထမနှစ်ဝက်တွင်ရဲကဖြစ်လို့သေဆုံးသွားတဲ့သူအရေအတွက်ဟာလွန်ခဲ့တဲ့နှစ်နှစ်ကအရေအတွက်နဲ့အတူတူနီးပါးလောက်ဖြစ်တယ်လို့ Washington Post သတင်းစာကဖော်ပြလိုက်ပါတယ်။ Washington Post သတင်းစာကရဲကပြစ်ခတ်လိုက်လို့သေဆုံးသွားတဲ့သူအရေအတွက်ကိုစည်းရင်းနဲ့မှတမ်းပြုစုနေတာဖြစ်ပြီးတော့အဲ့လိုသေဆုံးတဲ့သူအရေအတွက်ဟာရောနေသွားခြင်းမရှိဘူးလို့လည်းဖော်ပြပါတယ်။အခုနှစ်ရပထမ6လအတွင်းမှာရဲကပြစ်ခတ်မှုကြောင့်လူ462ယောက်သေဆုံးပြီးတော့သေဆုံးသူအများစုဟာတနက်တောင်မှမဟုတ်လက်နက်တစ်ခုခုကင်ဆောင်ထားတဲ့လူဖြူမျိုးသားဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီသေဆုံးသူတွေထဲက25ရာခိုင်နှုန်းကတော့စိတ်ကျန်းမာရေးမကောင်းတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။ဒါပြင်သေဆုံးသွားတဲ့သူတွေထဲမှာလူမဲအမျိုးသား25ရာခိုင်နှုန်းပါဝင်တယ်လို့လည်းဖော်ပြပါတယ်။2014ခုနှစ်မစ်ဇူရီပြည်နယ်မှာ Michael Brown သေဆုံးမှုနောက်ပိုင်းကစတင်ပြီးတော့ Washington Post သတင်းစာက ရဲကပစ်ခတ်မှုကြောင့်သေဆုံးသွားသူရဲ့စည်ရင်ကိုစတင်ပြုစုလာခဲ့တာဖြစ်ပါတယ်။ဒါပြင်တောင်ဝထမ်းဆောင်နေစဉ်အတွင်းသေဆုံးသွားတဲ့ရဲတပ်ဖွဲ့ဝင်အရေးတော်ဟာလည်းလွန်ခဲ့တဲ့နှစ်နှစ်ကလိုပဲအပြောင်းလဲသိမ့်မရှိဘူးလို့ဆိုပါတယ်ခင်ဗျာ
။ View American Tan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူပေါက်တော့နဲ့ရံပြည်မြို့နယ်တွေကဒုက္ခသည်စခန်း3ခုကိုလုံးဝပိတ်သိမ်းလိုက်ပြီးဒီဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ကြတဲ့အင်တောင်စု55စုကိုရန်ကုန်မြို့ကိုပြောင်းရွှေ့နေထိုင်ခွင့်ပြုလိုက်တဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်။သမရဦးသိန်းစိန်လက်ထက်2012ခုနှစ်ကရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးဆန်တဲ့အတီးကယုံနေနောက်ပိုင်းဖွင့်လှစ်ခဲ့ရတဲ့ဒုက္ခသည်စခန်း3ခုကို9နှစ်အကြာမှအခုလိုပြန်လည်နေရာချထားနိုင်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအထူးရင်းမှုချုပ်ဟောင်းကိုပြန်နံဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်နဲ့ဒီဒုက္ခသည်စခန်း3ခုကိုပိတ်သိမ်းခဲ့တာလို့လည်းပြည်တော်စုအစိုးရဖွဲ့ရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးအခြေအနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တချိန်တည်းမှာပဲမွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်အခုသတင်းပတ်တွေအတွင်းတပ်ဖြတ်ခံရသူတွေပျောက်ဆုံးသူအရေအတွက်စိုးရိမ်ပွဲမြင့်တက်လာတယ်လို့လည်းအစိုးရထုတ်ပြန်ချက်ကဖော်ပြပါဗျ။အစိုးရလုံခြုံရေးစခန်းတွေစံဖက်တိုက်ခတ်ခံရတဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလကနေဇွန်လ26ရက်နေ့အတွင်းမောင်တော်ဒေသမှာအရသာ38ဦးအသက်ခံခဲ့ရပြီးနောက်ထပ်22ဦးတို့ကတော့ပျောက်ဆုံးဒါမှမဟုတ်လည်းဖမ်းဆီးခံခဲ့ရတယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါဗျ။အစိုးရရဲ့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကတော့ဒီကနေ့မှပဲဘင်္ဂလားဒေ့ရှ်နိုင်ငံဒါကာကိုရောက်ရှိနေပြီးဒီညနေပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးနဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားပါတယ်။နိုင်ငံလုံခြုံရေးနဲ့ရိုဟင်ဂျာအရေးအဓိကဆွေးနွေးမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဌာနတာဝန်ရှိသူတို့ကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်မီဒီယာတွေကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ဝင်ကြီးချုပ်ပြည်ထရေးဝင်ကြီးတို့နဲ့လည်းဦးတောင်ထွန်းတွေ့ဆုံမှာဖြစ်ပါတယ်။တချိန်တည်းမှာပဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီလည်းရခိုင်ပြည်နယ်ကိုတွားရောက်ဖို့မနေ့ကပဲမြန်မာနိုင်ငံကိုဆက်ရောက်ခဲ့ပါတယ်ရှင်
။လက်မနွန်နိုင်ငံကဘက်ကာတောင်ကြားကဆီးရီးယားဒုက္ခသည်စခန်းမှာမီးလောင်တာကြောင့်အနည်းဆုံးလူတဦးသေဆုံးခဲ့ပါတယ်။ပေရိုမျိုးတော်ကနေတနားရီလောက်သွားရတဲ့ Elias မျိုးအနီးကဒုက္ခသည်စခန်းကနေဒီကနေ့တနင်္ဂနွေနေ့မှာမီးတောက်တွေမီးခိုးလုံးကြီးတွေတက်လာတာကိုတွေ့ခဲ့ကြရပါတယ်။တဲအိမ်တရာနီးပါးလောင်ကျွမ်းမီးလောင်ပြီးဒုက္ခသည်စခန်းတစ်ခုလုံးပျက်ကျခဲ့ပါတယ်။ဒုက္ခသည်စခန်းအစွန်ပိုင်းကရေချိုးကအနေငယ်ပဲကျန်ခဲ့တယ်လို့လည်းရေးပေါ်ဌာနတာဝန်ရှိသူတို့က AP သတင်းဌာနကိုပြောပါတယ်။လေမနနိုင်ငံမှာဒုက္ခသည်အဖြစ်မှတ်ပုံတင်ထားတဲ့ Syria ဒုက္ခသည်တသန်းကျော်နေထိုင်နေတာဖြစ်ပြီးတော့အများစုကနိုင်ငံနယ်သက်ကဘက်ကာမှာနေထိုင်နေကြတာဖြစ်ပါတယ်ခင်ဗျာ။
ဘရာဇီးယားနာပိုင်တွေကိုနှစ်ပေါင်း30ကြာရှောင်တိန်ခဲ့တဲ့နာမည်ဆိုးနဲ့ကြောကြားလှတဲ့မွေးရရာစာတူကိုဖမ်းဆီးရမိတယ်လို့ဘရာဇီးရဲကပြောပါတယ်။ဖမ်းဆီးခံရမယ့်ရေရှောင်လွှမ်းနိုင်ပွဲအတွက်လူးဝစ်စကာလို့ဒါရိုချာကပလတ်စတစ်ဆာဂျရီလုပ်ခဲ့တယ်လို့လည်းအနာပိုင်တို့ကပြောပါတယ်။ကျေပြန့်လာတဲ့နိုင်ငံတကာကိုကင်းအင်ပါယာကြီးကိုကျိုးကန်ထားတဲ့လူးဝစ်စကာလို့ဒါရိုချာကပီထရိုလူဝီဒီမိုရေးဆိုတဲ့နာမည်နဲ့နေထိုင်နေတာလို့လည်းအနာပိုင်တို့ကယူဆထားပါတယ်။လူးဝစ်ကာလိုဒါရိုချာကဘိုလီးဗီးယားကိုလံဘီးယားနဲ့ပေရုနိုင်ငံတို့ကတောတွေထဲမှာကိုကိန်းထုတ်လုပ်ပြီးအမေရိကန်ပြည်တော်စုနဲ့ဥရောပနိုင်ငံတွေကိုဖြန့်ဖြူးတာလို့လည်းအနာပိုင်တို့ကပြောပါတယ်။ဘရာဇီးနိုင်ငံဆော့ပိုလိုနဲ့ရီယိုဒီဂျနေရိုတို့ကမွေးရစေဝါရောင်းချသူတွေကိုကိုကိန်းနဲ့အဓိကပေးသွင်းနေသူဖြစ်တယ်လို့လည်းအနာပိုင်တို့ကပြောပါတယ်။လူးဝစ်ကာလိုဒါရိုချာပိုင်စင်ကန်ကားတွေလေရင်မြေယာနဲ့တခြားအင်ဂျင်မြေစုစုပေါင်းဒေါ်လာ10သန်းပို့လောက်ဝင်ရောက်စီးနှင်ဖမ်းဆီးမှုအတွေ့သိသိထားတယ်လို့လည်းရဲကပြောပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံနောက်မြောက်ပိုင်းကဘာကီစီမက်တိုမျိုးမှာအစိုးရဆန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းမှာလူ၄ယောက်ထပ်မံတည်ဆုံသွားတယ်လို့ဗင်နီဇွဲလားအနာပိုင်တွေကစနေနေ့ကပြောလိုက်ပါတယ်ဘကီစီမက်ထိုမျိုးမှာတောက်ကြနေကဆန္ဒပြတဲ့သူတွေနဲ့လုံခြုံရေးထိတ်တိုက်တွေ့ခဲ့တဲ့အတွင်းသေဆုံးတာဖြစ်ပြီးတော့ပြီးခဲ့တဲ့ဧပြီလကစပြီးသေဆုံးသူအရေအတွက်ဟာ83ယောက်ရှိသွားခဲ့ပြီးဒဏ်ရာရသူဟာ1000ကျော်သွားခဲ့ပြီဖြစ်ပါတယ်သမမတူရိုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဟာလွန်ခဲ့တဲ့3လအတွင်းဒီတိုင်းလိုလိုဖြစ်ပွားခဲ့တာဖြစ်ပြီးတော့စနေနေ့ကတော့ဗင်နီဇွဲလားနိုင်ငံမျိုးတော်ကာရာကတ်စ်မှာအစိုးရဆန့်ကျင်သူထောင်ပေါင်းများစွာလမ်းတွေဘက်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။သမရမတူရိုကတော့သူ့ရဲ့ဆွေရကိုအကြမ်းဖက်ပြီးဖြုတ်ချမယ်ဆိုရင်သူနဲ့သူ့ကိုထောက်ခံသူတွေဘက်ကလက်နက်ကင်သွားမယ်လို့အခုသတင်းပတ်အစောပိုင်းကသတိပေးခဲ့ပါတယ်ခင်ဗျာ
Samsung ရဲ့ Galaxy Note 7 smartphone ကို ပြန်ပြီးတော့မွန်မှန်ပြင်ဆင်တဲ့ဗားရှင်းအသစ်နဲ့ပြန်ထုတ်လိုက်တဲ့ Galaxy Note FE phone တွေကိုဒီသတင်းပါတွင်တောင်ကိုရီးယားနိုင်ငံအတွင်းစတင်ရောင်းချမယ်လို့ Samsung ကဒီကနေ့တနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်ရှင်။ရုရှားနိုင်ငံမှာကျင်းပနေတဲ့
FIFA ကမ္ဘာတိုင်းကြီးများဖလားဘောလုံးပွဲမှာတော့ပေါ်တူဂီအသင်းတတိယရသွားပါတယ်။ပေါ်တူဂီနဲ့မက္ဆီကိုတို့တတိယနေရာလူပွဲကစားကြရမှာပေါ်တူဂီကအချိန်ပိုမှာရတဲ့ penalty နဲ့နှစ်ဂိုးတကိုးနဲ့နိုင်ရသွားတာဖြစ်ပါတယ်။မက္ဆီကိုကဒီပွဲမှာ ဂိုး အရင်ရပေမဲ့ပွဲပြီးကနေဒဏ်ရာအချိန်ပိုမှာပေါ်တူဂီနောက်တန်းလူပေပေက
နောက်ဆုံးရသတင်းတွေကိုမှတ်တင်ထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင်။အပစင်တင်ဆက်တဲ့မြန်မာရေးဆွေးနွေးကမ်းတိုင်ခင်ကူရင်စုံတို့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းဆိုင်ရာသတင်းကိုတော့ပို့ကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံမြို့တော်ဘန်ကောက်မှာရှိတဲ့ထိုင်းအထူးစုံစမ်းရေးဌာန
Investigation DSI ကနေထိုင်းနိုင်ငံအနာဂပြုပြင်ပြောင်းလဲရေးတိုးတက်ရေးအတွက်ရည်ရွယ်ပြီးဇွန်လ26ရက်နေ့ကနေ30ရက်နေ့ထိလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းဆိုင်ရာဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အစည်းအဝေးကိုနိုင်ငံပေါင်း80ကလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာပါဝင်ကူညီခဲ့တဲ့အဖွဲ့တွေပါဝင်တက်ရောက်ခဲ့ပြီးတော့အဲ့ဒီမှာထိုင်းနိုင်ငံရောက်မြန်မာနိုင် ထိုင်းအထူးစုံစမ်းစစ်ဆေးရေးဌာန DSI နဲ့အတူပူးပေါင်းလှုပ်ဆောင်ခဲ့ကြတဲ့နိုင်ငံပေါင်း80ကကွန်ရက်အဖွဲ့ဝင်တွေနဲ့အတူမြန်မာရွှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကိုလည်းထိုင်းနိုင်ငံတွင်းကလူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုဆက်လက်ပြီးတော့ပူးပေါင်းလှုပ်ဆောင်ဖို့အတွက်ဖိတ်ကြားခဲ့တာဖြစ်ကြောင်းအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပြပါတယ်
။ဒီရင်မိဘမူရေးဆဲဘောမှာကိုယ်နဲ့လူကုန်ကူးမှုကိစ္စတွေကိုဆက်သွယ်ဆောင်ရွက်နေကြတဲ့လူတွေဟိုခေါ်ပြီးတော့မှဟိုပြန်ပြီးတော့မှသူတို့ကအကျေစုတင်တယ်ဆိုတဲ့အကြောင်းနဲ့ဆက်ပြီးတော့မှဟိုလောက်ကန်ဆောင်ရွက်ကြဖို့အတွက်ဖိတ်ခေါ်ကြတဲ့သဘောပြီးတော့မှဒီတဝူးချင်းကြီးလောက်ကန်ကြတဲ့ဟာမှအခက်အခဲကြုံရတာတွေကိုဟိုတင်ပြကြတယ်ဗောပြီးတော့သူတို့တွေကဟိုမတရားလက်ဆောင်ပစ္စည်းတစ်ခုစီပေးလိုက်တယ်ဗော
လူကုန်ကူးမှုတက်ချေလုပ်ငန်းတွေကိုပူပေါင်းလှုပ်ဆောင်မှုတွေကြောင့်ဒီရဆိုင်ကပေးတဲ့စုကိုလည်းဥကြောတောင်းကရရှိခဲ့မှုပါတယ်ထိုင်းနိုင်ငံတွင်းမှာနိုင်ငံသားရွှေ့ပြောင်းလို့သမားတွေရဲ့အလုတာဝင်စီမံခန့်ခွဲရေးအဥပဒေစီမံချက်အသစ်ပေါ်ပြန်လည်သုံးသပ်နိုင်ဖို့အတွက်ခေရောက်စွာတင်ပြဆွေးနွေးနိုင်ခဲ့တယ်လို့လည်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကရှေ့နေဦးအောင်မျိုးသားကဆိုပါတယ်
တင်တော်တဲ့အကြံဉာဏ်ကြီးဆွေးနွေးရတယ်လို့ပြီးတော့တယောက်တယောက်အကြံပြုကြပါတယ်အန်ဂယ်ရူကလည်းအဓိကဖြစ်နေတဲ့လောဆယ်ဥပဒေတစ်အခုဥပဒေတစ်ထွက်တဲ့အချိန်မှာပြစ်ဒဏ်က၄ဆလောက်တက်လာတယ်တက်လာတဲ့အခါကျတော့ပရောမြများဒီကထိုင်းနိုင်ငံမှာရောက်လာပြီးတော့နှစ်ပေါင်း၁၀စုနှစ်နဲ့ချီပြီးနေတဲ့အခါမှာထောက်ထားမရှိရလဲရှိကြတယ်အခုလိုဥပဒေပြဋ္ဌာန်းပြီးတော့အခုချက်ချင်းအရေးကြီးလိုက်တဲ့အခါမှာလူတွေကကတောင်းနောင်းနေဖြစ်သွားတယ်ဘာဖြစ်လို့လဲဆိုတော့ခြေသက်ဖက်မှာဆိုလို့ရှိရင်စက်ယုံတယုံမှာလူတစ်ထောင်ရှိတာဟာအဲ့လိုဘုံထမင်းကြတာနဲ့ဖြစ်ပြီးကုန်တာကတရားလောက်ကြံတော့တယ်။ကြံတဲ့ခါမှာဒီလူတွေဟာအဲကိုကြီးထောက်တန်ဖိုးမဲ့လူမရှိခဲ့ရင်နောက်ဆုံးအလူမောင်ကိုလမ်းဦးပဲရောက်သွားနိုင်တယ်ဆိုတာကိုလည်းအန်ဂယ်တို့ပြင်ပြဆွေးနွေးပါတယ်။သူတို့ DSI ကြီးကဲတွေကလည်းအဲ့ဒီဟာကိုလက်ခံပါတယ်
အင်္ဂါနေ့ကအမေရိကန်နိုင်ငံသားရေးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရမှာတော့21ရာစုအတွင်းလူပေါင်း30ကျော်ဟာလူကုန်ကူးခံနေရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိထိရောက်ရောက်အရေးယူဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုခဲ့တာပါဒီနှစ်အစီရင်ခံစာမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာ36နိုင်ငံဟာလူကုန်ကူးမှုတိုက်ဖြတ်ရေးကိုအပြည့်အဝပူးပေါင်းဆောင်ရွက်တဲ့နိုင်ငံအစ်စ် Tier 1 ဖြစ်သတ်မှတ်ခံရပါတယ်။နောက်ထပ်နိုင်ငံပေါင်း80ကတော့ Tier 2 အစ်စ်သတ်မှတ်ပေးခဲ့ပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖြတ်ရေးတွေမှာစောင့်ကြည့်ခံနိုင်ငံအစ်စ် Tier 2 ဖြစ်သတ်မှတ်ပေးထားပါတယ်။ကျန်တဲ့နိုင်ငံပေါင်း23နိုင်ငံကတော့လူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့အဆိုးရွားဆုံးနိုင်ငံအစ်စ်တရား3ဖြစ်သတ်မှတ်ပေးထားပါတယ်။ထိုင်းနိုင်ငံအနေနဲ့ကတော့အိန္ဒိယချင်းမြန်မာနိုင်ငံကအလုပ်လာလုပ်ကြတဲ့ရွှေ့ပြောင်းလို့သမားတွေစမ်းနဲ့ချီပြီးရှိတာကြောင့် သူတို့ရဲ့ပင်လယ်ဇာလုပ်ငန်းတွေနဲ့တခြားရေရွက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတွေမှာလူကုန်ကူးခံရတာတွေရှိတယ်ဆိုပြီးဝေဖန်မှုတွေခံနေရတာဖြစ်ပါတယ်ဒီအတွက်တရားတူစောင့်ကြည့်စင်းနဲ့မှာပဲသတ်မှတ်ခံရတာဖြစ်ပါတယ်ရှင်
ရရှိမယ်ခင်ဗျအင်းကြီးချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပတ်ထွက်ပြီးတော့လုံလောက်ကင်နေကြမှာအခုရပ်ပိုင်းတွေအတွင်းအဲ့ဒီနှစ်နိုင်ငံစလုံးမှာရွှေ့ပြောင်းလို့သမားတွေကိုဖမ်းဆီးမှုတွေကြားလာတာမို့လို့မြန်မာလူသမားတွေနေထိုင်ရေးလုပ်ငန်းကြီးခက်ခဲလာပါတယ် အခုအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေ view ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားနိုင်ပါတယ်။ဒါမှမဟုတ်စာနယ်ဖြစ်စီအသံဖိုင်နယ်ဖြစ်စီကြိုပြီးတော့ရေးသားပေးဖို့ထားလို့လည်းရပါတယ်။အခု Facebook ဆာမင်နာအောက်မှာလည်းရေးသားပေးဖို့ထားနိုင်ပါတယ်။ view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-239-352-9994ဖြစ်ပြီးတော့ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။
ပါဝင်ဆွေးနွေးမြင်းမြန်ကြမယ်တို့ရရှိတကူကျူးစွာပါခင်ဗျာအင်္ဂါနေ့ညတရရလိုင်းဆွေးနွေးကမ်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တို့ထပ်မံဖိတ်ခေါ်ပြရစီရှင်အခုတော့မြန်မာအရေးဆွေးနွေးကမ်းအလှဖြစ်ပါတယ် Installation Artist in Semu Nupinya Shimu Honsiha Lurega might be Nupinya Layari Pentine du Pipare Yamanagama Senator Amai Sumpimu Pine Pinya Pimu Shirepi Recycle Sumpi Pisi Pianet Don't Pimu Pine Male Ane Nide Chegule Topia Biro Do Yet Nupinya Layago Pentida Pipare Mohosiga Do Yet Way Utre Wurupi Nangano Daming and Boko Do on Sensuji Bawa Desert Bangu Seku Yin Yipwet Habido Asian Matia Nine Do Jijimama Sunga
အမေရိကန်ပြည်ထောင်စုကိုခေတ္တခဏရောက်ရှိနေတဲ့မြန်မာနိုင်ငံမှာအနုပညာတွေဖန်တီးထုတ်လုပ်နေပြီးတော့စာရေးဆရာမလည်းဖြစ်တဲ့မွန်ဟော်စီနဲ့ပေါ့လေကျမတို့ VOA ပရိသတ်ကိုမိတ်ဆက်ပေးကြပါတယ်အခုဒီစာရေးဆရာမွန်ဟော်စီကအမေရိကန်ပြည်ထောင်စုကိုခေတ္တခဏရောက်ရှိနေတဲ့အချိန်မှာကျမတို့ VOA မြန်မာပိုင်းကိုစကိုက်ပ်ကနေတဆင့်အင်တာဗျူးပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်အဲ့တော့ဆရာမ
ီ handmade ပစ္စည်းတိတိလေးကိုစားလုပ်တယ်။ကို့အတွက်အသုံးမဝင်တော့တဲ့ပစ္စည်းကြီးအဲ့ဒါတွေကဒီကဘာပတ်ဝန်းကျင်ကိုအနှောက်အယှက်ဖြစ်စေပစ္စည်းကြီးပေါ့နော်။အဲ့ဒီဟာတွေကိုသုံးပြီးတော့ဒီလိုဟို art တွေဖန်တီးလို့ရတယ်နော် decoration တွေဖန်တီးလို့ရတယ်ဒီဟာကိုဟိုအကြီးကပေးတင်တဲ့ message ကတော့ဒီဟာပါ။အဲ့ဒါကြောင့်မို့လဲဒီလိုမျိုးဟို exhibition တွေလုပ်ပြီးတော့ပေါ့နော်ဒီလို installation art တွေလုပ်ဖြစ်တာပါ။
အခုမြန်မာနိုင်ငံမှာအပြောင်းလဲတွေလည်းဖြစ်နေပြီဆိုတော့ဒီတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအတွက်ဟိုစွန့်ပစ်ပစ္စည်းတွေကိုပြန်ပြီးတော့အသုံးပြုတဲ့အခါမှာပေါ့လေဒီပညာပေးလုပ်ငန်းတွေလုပ်တဲ့အခါမှာရောဆီယမားတွေ့ကြုံရတဲ့အခြေအနေတွေနောက်ပြီးတော့အဲ့ဒီပညာပေးလုပ်ငန်းတွေကရောထိရောက်မှုရှိပါသလားရှင
်အဲ့ဟာလေလုပ်တဲ့သူတွေလည်းလုပ်နေကြပါတယ်ဒါပေမဲ့တခုကရှိရာကြတော့ကျွန်တော်တို့စီမှာဟိုတကယ်ကိုအခြေခံပေါ့နော်အခြေခံလူတွေရှင်သန်မှုအတွက်ပေါ့အခြေခံဥစားရည်စာဝင်နေကြီးပေါ့ပြောရမယ်ဆိုလို့ရှိရင်အဲ့ဒီအတွက်ကိုဟိုကျမတို့နေရာမှာလူတွေတော်တော်များများရုန်းကန်နေရစေအချိန်ဖြစ်တဲ့အတွက်ကြောင့်မလို့ခုနပြောသလိုပေါ့ဟာကျိုးကျိုးအိတ်ကိုဘလို့ပြစ်တို့တော့အမိုက်ကိုဘလို့ပြစ်ဆိုတော့ဒီဟာသူတို့နားရည်ကိုသိပ်ပြီးတော့မရောက်တဲ့အချိန်တွေဖြစ်နေတာပေါ့နော်တကယ်လို့သူတို့ကလည်းဟိုသူတို့ရဲ့ဒီလိုနေထိုင်စားသောက်မှုပုံစံတွေသူတို့ဟို survive လုပ်ဖို့ပေါ့ဒီနေ့ဒီနေ့ကို struggle မလုပ်ရဘူးအဲ့လိုမျိုးအချိန်ဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီလိုမျိုးကျမတို့ခုနပြောသလိုပညာပေးရပေါ့အဖွဲ့အစည်းကပညာပေးရမျိုးတွေရှိရဲ့နောက်တူးချင်းတယောက်ချင်းကနေပြီးတော့ပညာပေးရမျိုးတွေရှိရဲ့အဲ့ဒါတွေကလည်းပို့ပြီးတော့ထိရောက်လာမှာပေါ့နော
်ဆိုတော့ဆ iam ကဒီစွန့်ပစ်ပစ္စည်းတွေကိုပြန်ပြီးတော့ထုတ်လုပ်တဲ့နေရာမှာဘလို့ပစ္စည်းတွေကိုအသုံးပြုပါလဲရှင
်အဲ့ဒါတွေကတော့ဟိုကျမတို့စီမှာတော့အဓိကလေဟိုအဓိကအရင်အနှောက်အယှက်ဖြစ်စေတဲ့ဟာဗာလဲဆိုအဲ့လိုမျိုးရေတံဘူးပေါ့နော်ရေတံဘူးပလတ်စတစ်ဘူးခွန်န นะบ่หนูจุ๊ๆเอ้ยบ่เนาะไอ้ห่านี่นอกตะคั่วจ้ะจม้าเอ้ยนี่มาซะรู้ရှင်นี่ดิโลเสร็จกูนี่ซะรู้ရှင်เนี่ยปုံนี่แหละดิโลมันตะดิ้นษาริษาเนาะอะฮาวนี่อะหนูบ่เนาะนอกตะคู่สิอ่ะนอกจม้าเอามาลุยอ่ะดิโลอ่ไม้ซะรู้ရှင်นี่ไอ้หนูมันเจ็ดจ๋าอะหนูตะดิ้นษาซะรู้ရှင်เนี่ยแพ็ดไปรู้ရှင်ไอ้มาอะล่ะตองบงยาบงขึ้นนี่เนาะไอ้หนูบ่ จม้าเอ็นนี่มาสิดิโลมันสึกปิสิไอ้ห่าเนี่ยต้องพี่เอาไปแทนดีอ่ะบ่ฮะอินสตาเลชั่นอาร์ตดิโลดเลยสรุปไอ้ห่าเนี่ยจ้างลงไม่เอาสรุปจม้านี่เนี่ยงวยจี้เนี่ยปัดตะไปแล้วลงว่าเนี่ยอสมไม่ใช่เลยเกษาเว้ยแต่แม้ตะคู่ว่าบาผิดเลยสรุปจม้าปวยดิโลดได้คาจ้ะรออ้ายมามีเดียดิลาเลยเอพี่ได้คาจ้ะเอาโหลตะดิ้นย้ายเดตินเสร็จเดอ่ะหนูปะเนาะไอ้ห่าอะห่าก็ดิปัดตึกเทนก็จောက်ตัวอ่ะปะ ဒီကျမအနေနဲ့ငွေကြေးအမြင့်အဆုံးလုံးဝမရှိဘူး။ကျမရောင်းလို့ရတယ်ဆိုလို့ရှင်ဒီလိုပစ္စည်းသေးသေးမွားမွားလေးပေါ့။ဥပမာပလင်းလေးဟိုဒီဒီ solo exhibition นี่ปะเนาะจม้าเลิกตาတော့3နှစ်ရှိပြီပေါ့ဒီ3နှစ်မတိုင်ခင်ကတော့จม้าအဲ့လိုဒီဒီမွားမွားလေးလုပ်တယ်လုံရင်းလုံနေပဲจม้าအိမ်ထဲမှာဒီလိုမျိုးပစ္စည်းတွေပြည့်ပြည့်ပြည့်လာတော့ဟာဒီဟိုပြပွဲတစ်ခုလုပ်လို့ရှင်တော့ကောင်းမယ်ပေါ့နောက်တစ်ခုကကိုနှိုက်ကလည်းဒီလိုအမျိုးသမီးဟို
ยังคงแกลเลอรี่สรุปว่าจม้าโหสีมาတော့တကယ်အကြီးဆုံးပေါ့เนาะအရင်ကလည်းဟိုစပေ့စ်လေးကျဲဆိုတော့ဟိုပရောဂျက်တွေလည်းအကြီးလုပ်လို့ရမယ်ပေါ့เนาะဆိုတော့အဲ့လိုမျိုးကျမရဲ့ dream ပေါ့အဲ့လိုအိမ်မက်တခုနဲ့ပဲကျမစပြီးတော့လုပ်ခဲ့တာပေါ့ဟုတ်အဲ့လိုမျိုးလုပ်တဲ့အခါမှာဘယ်လိုစိန်ခေါ်မှုအခက်အခဲတွေရှိခဲ့ပါလဲရှင်အဓိကတော့ကိုကကိုလိုအပ်ချက်မကြည့်ရတော့အမိုက်ဖြစ်နေအောင်အမိုက်ဖြစ်နေရဲ့ဆိုတဲ့အခါကျတော့သူများရင်စီကလည်းအဲ့လိုအမိုက်တွေလိုက်စုရတယ်ပေါ့အမမတို့လည်းဟုတ်ပါရဲ့အမိုက်တွေနဲ့ပဲလုပ်တာပေါ့နော်နောက်တစ်ခါကျတော့ပထမဆက်စလုပ်ခြင်
ဒီလိုမျိုးပတ်စိတ်တွေကိုအရင်စစ်ချက်ပြင်ထွက်လာပြီးတော့ကျွန်မကူနိုင်လေတိတ်တော်မတွေ့ဘူးပေါ့နော်ဘာလို့ဆိုမီဒီယာအားမကောင်းတဲ့အချိန်ကလည်းဖြစ်ကောင်းဖြစ်လိမ့်မယ်အဲ့ဒါကြောင့်လည်းဖြစ်ကောင်းဖြစ်လိမ့်မယ်အဲ့တော့စကြာကျွန်တော်ကတော့မသိဘူးလူတွေလည်းဒီလိုပဲပွဲကိုလာကြည့်ကြရဲဆိုနည်းနည်းတော့ဦးကြောင်ကြောင်ပေါ့နော်ဘာတွေပြရလဲဘာ
ဒီဝိတုကလည်းပေးဆက်သူတို့ရဲ့နှလုံးသားဝိညာဉ်ဆိုပြီးတော့အခုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါက်ဆန်းစုကြည်ဒီဒီမိုကရေစီရေးမှာလည်းနှစ်ပေါင်းများစွာဦးဆောင်လှုပ်ရှားခဲ့တဲ့ဒီဒေါက်ဆန်းစုကြည်ရဲ့အကြောင်းကိုအခြေပြုပြီးတော့ဝိတုပုံစံရေးသားထားတဲ့အတွက်ဟိုဆီယမ်မားအဲ့ဒီဝိတုကနေပေးခြင်းတဲ့အကြောင်းရာပေါ့လေအဓိကအကြောင်းရာစာဖတ်ပရိသတ်တွေအတွက
မင်းမသားဘဝဇနီးမယားဘဝမိခင်ဘဝပေါ့နော်အဲအဲ့ဟာအဲ့ဟိုသိသိချင်းဘူးပေါ့နော်အဲ့အဲ့ခံစားချက်ကလေးကိုပဲဒီစာဖတ်သူတွေနဲ့ဝေမျှလိုက်တဲ့သဘော
ကျွန်မကိုယ်တိုင်လည်းအခုအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတယ်နောက်ပြီးတော့စ Siamaga, the Dalsiama da Uninele, a trade of Shigate at Kajaro, O Galerego, Jusu Biotown in Yama, O Pinais in Niboli, Eddie American Mashi at Pinais in Ne, the Nimaning Mashi at Pinais in Ye, the Akausu Boli, and Arigu, Nishin Bio, Siamabalu, don't damnation.
Thank you to Kuma, Sinisuaro, the Sayong de Omegu. The Tangu Vida Swaja, the Sinis Algani Bio, Tolai. โอ้เสยอยู่ในตัวดิเสยอยู่ในตัวหลายเสยอยู่ในตัวเนาะเออทีมาจ้ารอโหอธิกพาตุ่ยอ่ะเลยคือคุณน่ะที่ญีมาเลยอ่ะที่อติญญาเนี่ยปะเสร็จไปแล้วโหมีเลยสวอเลยไอ้เอาอ่ะมาเปียวอ่ะคือจริงๆที่จมารู้ทีมาก็ที่อลุเจ็บไปแล้วทีอ่ะป่ะเนาะคลีอ่ะอลุเจ็บอ่ะอลุเจ็บได้คราวจ้ะอลุเจ็บไล่ได้คราวจ้ะตะชู่อภิญาโหไม่ใจเป็นในทีไล่อ่ะหาไม่ใช่อ่ะอุ้มมาจมอันนี้เนี่ยสมมุติ จะโชว์จะมาจ้างมาทีนี้ว่าบ่จ้างเต็มเลยไอ้ทีนี้จะโชว์โหเกษตรไอ้จะโชว์สิ่งนั้นใส่ป่ะไอ้อะไรก็ไม่ใช่สิ่งที่ว่าที่ที่เป็นการห้องมาห้องเวลาแต่ที่อาเทียเขียนมันมีชื่อแต่แม่เลยไอ้ที่หายอยู่โหแทบจะไม่สิ้นใจไหนอ่ะที่อาเทียยืดลูกเสียงที่ลูกแม่ไม่ใช่ที่ลูกไปไล่จีเว่แทบจะไม่ยิ่งใส่ใจแล้วอาจารย์ก็บอกที่ตอนนี้ว่าที่ที่ลูกแจ้งใครเนี่ยสนิทป่ะเนาะที่มีมาบีมาลูกที่ย้ายสนิทมาลูกแจ้งยายไอ้ ဒီအလို့တဲ့တဲ့စနစ်ကနေပြီးတော့ဝါမျိုးလိုက်တယ်အဲ့လိုအဲ့ခါမှာကျမတို့မတွေးတတ်တော့မတွေးတတ်တဲ့အခါကျတော့ဘာဖြစ်လာလဲဆိုတော့အခုနောက်ပြောဆိုဘွေးရရသွားတယ်ဒါပေမဲ့လည်းဘာဖြစ်လဲဆိုလို့ရှိရင်ဟိုကျက်တူကြီးစက်ရုပ်ကြီးလို့ပေါ့နော်ကျမအမြင်အဲ့လိုမျိုးကြီးလေးရှိပါတယ်ကျက်တူကြီးစက်ရုပ်ကြီးလို့ရှိသွားတယ်စားတော့တော်တော်တော်တော်နဲ့အန်ကျက်တယ်ပေါ့နော်ဒါပေမဲ့လည်း ကျမတို့စီမှာကြတော့ခုနပြောသူပေါ့တနိုင်ငံလုံးအနေနဲ့ခြုံပြီးတော့ကြည့်မယ်ဆိုလို့ရှိရင်ကျမတို့ ကြတော့ဘလို့စနစ်မျိုးမှာဟိုတွတ်သွင်းခံကြရလဲဆိုကျမတို့အဲ့လိုကြောက်တဲ့စနစ်မျိုးပေါ့နော်ကြောက်တယ်အဲ့တော့ဘာကိုကြောက်တာလဲလို့ပြောရဲခါကျတော့အဲ့ဘာကိုကြောက်မှမသိဘူးအဲ့ဘာကိုကြောက်မှမသိရအောင်ကိုကြောက်နေတာအဲ့ဒါဟိုကကြောက်စရာကောင်းတာဖြစ်နေပါတော့ကျမတို့ကကြတော့အဲ့လိုမျိုးစနစ်ရဲ့ဟိုတားကောင်နေဖြစ်နေအဲ့လိုတားကောင်ဆိုတာထဲလေးစိတ်ရုပ်ပြီးပေါ့အဲ့ခါကျတော့ကျမတို့ကရှ
ไอ้หลูจิโอเปลี่ยนไปแล้วไม่เปลี่ยวเหรอเมียก็ไม่ชอบเหรอเอ้ซีเวย์มาซะรู้สิยิงนี่ขาวงงนี่แหละบ่ไอ้หลูไอ้กูอึดจริงๆตุยออกมาอ่าเปลี่ยวจ้ะอะหลูบ่ใช่มั้ยนอกกว่ามาอะหลูไม่เปลี่ยวให้หาหลูบ่ชื่ออย่างนี้เปลี่ยวเจมไม่ใส่ให้หาหลูบ่เนาะทีมาจ้ะตู้เนี่ยสนิทอ่ะกูอกงลงบ่ที่โหเทคเนี่ยปะเสร็จไปแล้วอุบัติเนี่ยปะเสร็จไปแล้วที่ตัวกูสนิทได้จ้ะชื่อเนี่ยตะแกกู
ฟอร์มลงท่าเลยซิสเต็มนี่ป่ะเนาะไอ้เทมมาดูอย่ะอกงลงคุณน่ะไปเสียอยู่ดีป่ะได้หนูดีจ้ะสรเอาไอ้เทอกงลงโหย่องนี่ไอ้อย่างนี้ก็มองนี่กันนี่อ่ะปုံสันป่ะเนาะไม่จ๋าเกมมาเจ้ามาเลยญาติในงานกูเปลี่ยนออกมาสรเปลี่ยนยอดดีญาติในงานกูเปลี่ยนยอดรู้สิอนุปัญญาเนี่ยปะทะไปแล้วบาริสะลุผู้สิบาเลยရှင်เออดีก็รออัวป่ะอ้าวเดียวเสร็จทุบผู้สิบาเลยทุกทีเนี่ยดิโหอนุทมี้อยู่นี่อนุทมี้อยู่ดิแองเกอร์เรจล ဒီအပုတ်30လေးနေလောက်ရှိပြီဆိုတော့အဲ့ဒီစာအုပ်ကတော့အခုကျွန်မပြန်ရောက်လို့ရှင်တော့ဒီဟာထုတ်ဖို့လုပ်ပါမယ်တခြားလည်းဆက်ပြီးလည်းရှိသေးအောင်ပါပါဟုတ်ဟုတ်ကဲ့အခုလို့ဒီ
အပတ်စဉ်တင်ဆက်တဲ့မြန်မာအရေးရှင်ကန်အစီအစဉ်ကိုနားဆင်ကြကြရပါရှင်။မကြခင်ထုတ်လွှင့်တဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့မြန်မာပြည်မှာပေးစာများအစီအစဉ်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6:00ကနေ 9:00အထိ လိုင်းဒိုမီတာ24, 32နဲ့40လို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00ကနေ 9:00အထိတစ်ချိန် နေ့လယ် 12:00ကနေနေ့ခင်း 1:00အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း 6:00ကနေ 9:00အထိအစီအစဉ်ကို လိုင်းဒို 16, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း 9:00ကနေ 10:00အထိအစီအစဉ်ကိုတော့လိုင်းဒို 24, 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္လာနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်ထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်ပြားသတင်းများအစီအစဉ်ကိုနားဆင်ရမှာပါ။ဒါရီမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ရပါမယ်။မအီးတန်တာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
ပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းတိတိတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ကိုလည်းနှားဆင်ရမှာဖြစ်ပါတယ်ရှင်အခုအရင်အဦးဆုံးတော့ VOE အစီအစဉ်ကို Facebook ကနေနှားဆင်ကြည့်ရှုအားပေးကြတဲ့သောရရှင်ရဲ့အောက်မှာမှတ်ချက်ရေးလာကြတာတချို့ကိုဝေမျှပေးစင်ပါတယ်သားဒီစစ်စတင်းဆိုရယ် Facebook အကောင့်ကတော်ရရှင်က VOE အတွက်အခုလိုမျိုးအားလုံးတဲ့မင်္ဂလာရှိစေကြပါလေတပုတ်ရေးဆက်ပြီးတော့ပေးပို့လာပါရင
်အာယုံရဲ့ချင်းနည်းနည်းခင်းမှာရှင်းသန့်ကြီးသားမင်္ဂလာပြည့်ကြီးမွေနှလုံးအစဉ်ပြုံးစေအမုန်းဆိုတာမရှိသေ
းအမုန်းဆိုတာမရှိသေးပါတဲ့ဟုတ်ကဲ့တော်ရရှင်အောင်အောင်ကလည်းစစ်မရှိရင်ပြည်အောင်စုမြန်မာနိုင်ငံတိုးတက်လိမ့်မယ်တဲ့သူတို့တွေကရှမ်းပြည်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဖြစ်နေတဲ့သတင်းတွေကိုနားဆင်ပြီးရေးလာကြတာတွေဖြစ်ပါတယ်ရှင်ဂျောကာကိုကိုဆိုတဲ့တော်ရရှင်ကတော့
ကျေးဇူးအထူးတင်ပါတယ်ဒေါ်လာလာတန်းကိုအခုမှမြင်မှုတာနေ့တိုင်းတင်ပေးပါနော်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါ်လာလာတန်းရဲ့အင်္ဂလိပ်စာအစီအစဉ်ကိုအားပေးတဲ့သူတွေအထူးများပြားပြီးတော့သူကိုလည်းအားလုံးကတွေ့ကြကြတာပါအခုနှစ်ပိုင်းနေ့အတွင်းမှာတော့အန်တီဒေါ်လာလာတန်းကိုတိုင်ဒီအင်္ဂလိပ်စာပို့ချတဲ့အစီအစဉ်တွေကိုကျွန်တော်တို့ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကနေတင်ဆက်ပေးနေတာမလို့သူကဒေါ်လာလာတန်းကိုမြင်ဘူးသွားလို့ကျေးဇူးတင်ကြောင်းရေးလာတာဖြစ်ပါရင်ကျော်စွာဆိုတဲ့တော်ရရှင်ကတော့
မင်္ဂလာပါ VOE ကဘာတီတီ၍မြန်မာပြည်သားများအားကိုးရတဲ့သတင်းဌာနဖြစ်ရည်တည်နိုင်ပါစေ
။ဟုတ်ကဲ့ပါ VOE အဖွဲ့သားတွေအားလုံးအစွမ်းကုန်ကြိုးစားနေပါရဲ့နော်။ကျမတို့ VOE ကသတင်းတွေတင်ဆက်ပေးတဲ့အခါမှာအဲ့ဒီသတင်းပါအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့သွားရှင်နေသူတို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်မှတ်ချက်ပေးပြီးတော့ထုတ်ဖော်လာကြတာတွေကိုလည်းဝေမျှပေးကြပါရစေ။ဇွန်လ26ရက်နေ့အင်္ဂါနေ့ကဒီမိုကရက်တစ်မြန်မာအသံ TVB သတင်းတောက်နှစ်ဦးနဲ့ AR သတင်းဌာနကသတင်းတောက်တဦးတအောင်းလက်နက်ကိုင်အဖွဲ့ TNL တွေနဲ့ဆက်သွယ်ခဲ့တယ်ဆိုပြီးတော့ဖမ်းဆီးခံရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့သွားရှင်နေရေးလာကြတဲ့တုံ့ပြန်ချက်တွေကိုဝေမျှပေးကြပါရစေ။သူတို့ကိုစစ်တပ်ကဖမ်းလိုက်ကြောင်းကာကွယ်ရေးဦးစီးချုပ်ကတရင်ထုတ်ပြန်ခဲ့တာပါ DBB သတင်းဌာနကတော့သူတို့ဆွဆွဲတယ်လို့မဟုတ်ဘဲနဲ့အဲ့ဒီနေ့ကမူရီစေဝါတိုက်ဖြစ်ရင်နေဖြစ်လို့အဲ့ဒီအကြောင်းသတင်းသွားယူပြီးတော့အပြန်လမ်းမှာဖမ်းဆီးခံရတာဖြစ်တယ်လို့ပြန်ပြောခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့သောရရှင်ဝနစီသူက
ဥပဒေဆိုတာကတော့ဒီကြောင်းတကားတာပါပဲနိုင်ငံခြားသတင်းဌာနတွေကတော့ AS တွေချားတယ်လေသတင်းသွားယူလို့ရတယ်တာလီဘန်တွေစီလည်းသတင်းသွားယူလို့ရတယ်သူတို့ကိုဒီစဲဆိုရနဲ့စစ်တပ်ကခွင့်ပြုတယ်သူတို့ချောက်ရတာကအဲ့ဒီ IS နဲ့တာလီဘန်တွေပါပဲသူတို့ဆိုတာတချို့တင်ပြီးတက်ပြစ်မှာပဲကြောက်ရတယ်ဒီမှာကတော့ပြောင်းပြန်ဖြစ်နေပါတယ်စဉ်းစားဖို့တော့တင်တယ်နော
်ဒါကတော့ဝနာစီသူရဲ့အမြင်မှာသူနဲ့ဆန့်ကျင်မဲ့ရေးလာသူတယောက်ကတော့ Worth Mong Yong ဆိုတဲ့သောရရှင်ဖြစ်ပါတယ်သူကတော့ဘယ်မှာသတင်းသွားယူမလဲဆိုတာနိုင်ငံတော်လုံခြုံရေးတာဝန်ယူထားတဲ့တက်မတော်ခွင့်ပြုမှသာသွားတယ်မှာတယ်ဆိုတော့သူရဲ့အမြင်ကိုရေးလာတာဖြစ်ပါတယ
်မြန်မာပြည်မှာလက်နက်ကိုင်မျိုးစုံရှိတယ်တရားမဝင်အဖွဲ့အစည်းအဖြစ်မတက်မှတ်မဖြစ်တက်မှတ်ထားပါတယ်ရင်ရဲอยู่တဲ့အချိန်မှာမပြောလို့ပဲမယ်လုံခြုံရေးကိုအထူးကူးစားရမယ့်အချိန်မျိုးမှာတော့ရှိထားတဲ့ဥပဒေကိုလူတိုင်းကလေးစားရမှာပါဒီသတင်းတော့တွေကြောင်းတရင်တရင်လုံးပြုတ်သွားရင်ဘယ်သူတာဝန်ယူမှာလဲဖြစ်တင်တာကနိုင်ငံတော်လုံခြုံရေးတာဝန်ယူထားတဲ့တပ်မတော်စခန်းတွေကိုသတင်းအရင်ပို့ခွင့်ပြုရင်သွားခွင့်မပြုရင်မသွားနဲ့အခုဟာကရှေးရနယ်မြေမှာတရားမဝင်သွားခြင်းသလိုသွားလာခြင်းသလိုလာနဲ့
ဒါကတော့ VOE သွားရှင်တဲ့သတင်းထောက်တွေဖန်ဆီးခံရတဲ့ကိစ္စပေါ်မှာသူတို့ရဲ့ဒီမတူတဲ့အမြင်တွေကိုရေးလာကြတာဖြစ်ပါတယ်။သူတို့လိုပဲအမြင်မျိုးမျိုးကွဲပြားတာကိုတော့ Facebook စာမျက်နှာမှာတွားပြီးတော့ပြည့်စုံဖတ်ရှုနိုင်ပါတယ်နော်။အခုတော့သွားရှင်တွေကိုအနောက်တိုင်းမှာထိတ်တန့်ရောက်တဲ့တခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်။ Despacito ဆိုတဲ့တခြင်းကိုတော့ Louis Fonsi နဲ့ Daddy Yankee တို့တီးဆိုပြီးတော့ Trugoma, Justin Bivaga, Apipio Diso Pitaba, Mila Nesakuni, the Dimbama, Billboy at Hot Pis on Titiasima, Nebatis Subsidy, Dides Pasito, Red the Chingaro, English Badanet, Joyan, slowly, Nini Lilo, Devi Yavari, Sway Badanet, Diso Tari, the Timpipio, Puerto Rican, Pavasura, Louis Fonsine, Puerto Rican, rapper, Terry Yankiro Disura, Ganilasura, Justin Biva, Bawimbro Apsitarapsipari, Did the Chinga Prima Juvent Salizina Suchinian Boyd Dito Suna Sudre, you can't Hayavari? A Gonzon de Bon Samune, a Gonzon de Tisumu Suri Drepsipari? So Lila Tarianima Suri Chemava. Teen Choice Awards, Sajor Daddy, you chede Sudre, a Gonzon Muda, the Chin Supine, Dito, you can't Hayavari? Did the Chinga Hot Latin, the Chin Sayamal, and Naman Nichape, your Daga, Fong Sidre, and Nizonia, when I chipari? Did the Chinga Billboard Hot 100, Dizimal, and Naman Diniago Kuti? ခုနှစ်ပတ်ဆက်တိုက်ယူထားနိုင်တာပါရက်ကီကီတာနယ်ရဲ့ပေါ့ပ်ဒ်ချင်းတဘုတ်ဖြစ်ပြီးတော့နိုင်ငံမောင်20ရှစ်နိုင်ငံမှာထိတ်ဆုံးရောက်တဲ့ဒ်ချင်းဖြစ်ပါတယ်နောက်နိုင်ငံမောင်26နိုင်ငံမှာလည်းအကောင်းဆုံးဒေးဆေဘုတ်စင်းရဲ့ဝင်ပါတယ်ဒီဒ်ချင်းရဲ့ထူးခြားချက်ကတော့စပိန်ဘာသာစကားနဲ့အများဆုံးတည်ဆိုထားတဲ့ဒ်ချင်းတဘုတ်ဖြစ်ပြီးတော့1900ဆီမှာပထမဦးဆုံးအဲ့လို စပိန်ဘာသာနဲ့တည်ဆိုတဲ့တဲ့ချင်းကနံပါတ်1ရောက်ခဲ့တာပါเนาะကဲအခုအကြာကြီးနေတော့မှနံပါတ်1ပြန်ဖြစ်တဲ့စပိန်ဘာသာနဲ့အများစုတည်ဆိုထားတဲ့ဒက်စပက်စီကိုဆိုတဲ့တဲ့ချင်းကိုနားဆင်ကြကြရအောင်ပါရှင် Come and move that in my direction. So thankful for that, such a blessing, yeah. Turn every situation into heaven, yeah. Oh, you are my sunrise on the darkest day. Got me feeling some kind of way. Make me wanna savor every moment slowly, slowly. You fit me, tell me love how you put it on. Got the only key, know how to turn it on. The way you never lie, my ear, the only words I wanna hear. Baby, take it slow so we can last long. Tú eres el imán y yo soy el metal. Me voy acercando y voy armando el plan. Solo con pensarlo se acelera el pulso. Oh yeah, ya, ya me está gustando más de lo normal. Todos mis sentidos van pidiendo más. Esto hay que tomarlo sin ningún apuro. Despacito, quiero respirar tu cuello despacito. Deja que te diga cosas al oído, para que te acuerdes si no estás conmigo. Despacito, quiero desnudarte a besos despacito. Firmo las paredes de tu laberinto y hacer de tu cuerpo todo un manuscrito. ပူရဲပြတ်တီဆိုထားတဲ့ဒက်ဖက်စီလို့ဆိုတဲ့တဲ့ချင်းကိုနားဆင်ကြကြရတာပါရှင်အခုတော့မျက်မှောက်ရေးရာကိစ္စရက်တွေနဲ့ပတ်သက်ပြီးတော့သောရရှင်နေကိုရိုင်းရင်ဖွင့်လာတာတွေကိုဒီဗီဒီယိုတွေသောရရှင်အားလုံးနဲ့ဝေးမျှပေးချင်ပါတယ်ရှင်ပထမဦးဆုံးဖားခန်းကကိုရိုင်းတယ်လီဖုန်းခေါ်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်ဒေါ်ဆမ်းမူသူကအိရှာဗီဗိုင်းရပ်စ်ကိုကူးစက်ခံနေရသူတဦးဖြစ်ပါ HIV
เอซีเซจิจิคักๆๆเวอยู่ยาโลตลอดทุกข์ญาญาบาเลยสรุปคือโลยินพ่นลาราဖြစ်ပါတယ်ဒီမှာတို့ကတော့မျိုးမောင်းတာဝယ်ရှင်ဒါပေမဲ့တို့ကျွန်းတို့မှာဘယ်ကနေပြတ်တယ်ဒီအိမ်ရန်ကြီးယောဂဆိုတော့တွဲလာမှာတော့မပြီးပါဘူးဒါပေမဲ့ကျွန်းတို့ဒီစာလည်းမတောက်ဘူးပေါ့မျိုးကျွန်းတို့မှာလုပ်ငန်းတာလုပ်နေတာပေါ့လေဒါပေမဲ့စာမတတ်တဲ့နေမှာကျွန်းတို့ကလည်းသိပေမဲ့ဟိုတက်ကြော်တာဖုန်းကလိုင် ကျွန်တော်ကတော့ဒီအိမ်ကန်ပြီးဆေးရပါတော့အောက်ပိုင်းကချေးရုံနေမှာတော့ထုတ်ပေးတဲ့လူပဲပြောတော့ပြောတာပေါ့ဒါပေမဲ့ကျွန်တော်မှအောက်ပိုင်းကသွားဖို့နဲ့ကျွန်တော်တကယ်ချင်းဒီဆေးကမှဆေးတူတောက်တဲ့လူကြီးတော့လေ อ่าสิบุสกะยังคงนานเนี่ยจ้าวเปลี่ยนมาแล้วมาไอ้เปลี่ยนรู้ไม่อยากเปลี่ยนแล้วหมอมาแล้วสิชิ้นอ่ะดิมาไตปวยอ่ะตะเมียวกูเจ้าอ่ะดิเจ้าอ่ะตะเมียวจม้ารู้ว่าบ่เนาะดิอุษาเบยกูเลยสัวรู้ๆมาแล้วดิเจ้ารู้ก็ไม่อยากหรอกผิดไปมาแล้วสึกอ่ะกูยัดขวาซันนี่ก็เหมียวแล้วตุนยัดเหมียวแล้วหนีอ่ะหรอกูอ่ะไม่ตีดิแล้วตุนยัดเหมียวแล้วหนีได้ฉิงอ่ะแต่จ้าวว่าชี้บ่เนาะพะพะแท้ๆเลยกูอ่ ไม่เลยเงี้ยมั้ยวะมุ้ยเสียวอะไรไม่ต้องเสียวบ่าวเบี้ยนี่บลูลุกกูด่าเราบ่มาเปียวละบ่าวยาดีมาใส่ซิ้นเนี่ยกูซิ้นเนี่ยตัวเราเลยดีมาโหป่อเลยอ่ะตัวเราไม่ได้จ่ายเลยเด้อเฉยๆจ้ะเราบ่เนาะไอ้ตัวเราลุกอากะนี่นอกซ้อมเนาะสักคลีนี่ฉะไปอ่ะบ่เนี่ยฉะไปได้เฉยๆตัวเราเลยนอกก็ไอ้มันมีชีวิตบ่าเนี่ยกูอ่ะตะไบไม่ไหนบ่เนี่ยละเส้นน่ะกองน่ะเส้น5กองนี่ไก่จ้ะอ่านี่ชุยเนี่ยยาแก ဒီမှာတော့တကယ်တမ်းကတော့တောစုတောင်သားတွေကဒီဂျွာမှာလည်းလေသမားပဲလောက်တာပေါ့ဒီမှာတော့အိတ်ဟန်ကြီးလာကျွဲဘယ်လဲရမှာလဲမသိဘူးကိုယ်လည်းစမ်းတက်ဟုတ်တော့ဒါပေမဲ့ပြင်စီကတော့ကောင်းပါတယ်ကောင်းတာတော့ကောင်းမသိရဘူးကိုယ်ကအိုက်စီကြတာဘယ်သွားထောက်မှာနားလည်းမလဲဒါကြောင့်မို့ကျွန်တော်တို့ဘီယိုရာလို့အိတ်ဟန်ကြီးယောဂါနဲ့ပတ်သက်တဲ့အကြောင်းတွေကိုထုတ်ပြန်ပေးပါလို့ကျွန်တော်တို့ကျေးဇူးလည်းတကယ်တင်ပါဘီယိုရေပဲကျွန်တော်အများအားတော့နားထောင်ပါ
ဒါကတော့ parking ကဒေါ်ဆမ်းမှုကိုရိုင်းဖုန်းဆက်ပြီးရင်ဖွင့်လာတာဖြစ်ပါတယ်။နောက်ထပ်ဒီချင်းပြည်နယ်ကရင်ဖွင့်လာတဲ့သောရရှင်တရားဦးရဲ့ရင်ဖွင့်တန်ကိုလည်းပြောပြပေးကြပါမယ်နော်။သူကတော့ချင်းပြည်နယ်ထန်တလန်မျိုးကဖြစ်ပြီးတော့သောရရှင်မောင်သိမ့်ပါတယ်။သူတို့စီမှာဒီပညာရေးစနစ်ရဲ့မငြိမမျှဖြစ်နေရပုံလေးဟာကွက်လေးရှိနေရပုံကိုသူအခုလိုထောက်ပြခြင်းလို့ပါဆိုပြီးတော့ကိုရိုင်းရင်ဖွင့်လာပါတယ်ရှင်
။သူရကလည်းချင်းပြည်နယ်ထန်တလန်မြို့နယ်မှာအဆင့်တိုးပေးတယ်။အဲ့ဒီအဆင့်တိုးပေးတဲ့အခါမှာအထူးသဖြင့်အလေတန်းကြောင့်ပေါ့နော်အလေတန်းကြောင့်အဆင့်တိုးပေးတဲ့အခါမှာအကြောင်းသားဦးရင်များတဲ့ကျောင်းတွေနောက်ပြီးတော့ရွာမှာအင်ချင်များတဲ့ရွာတွေကိုအဆင့်တိုးပေးပဲနဲ့အင်ချင်နေတဲ့ကျောင်းတွေနောက်ပြီးတော့ကျောင်းသားဦးရင်နေတဲ့ကျောင်းတွေကိုအဆင့်တိုးပေးလိုက်တယ်အဲ့ခါမှာဒါမျိုးကမဖြစ်သင့်ဘူးလို့ခန္ဓာလမ်းမျိုးနဲ့မှရှိတဲ့ရွာသားတွေကအချင်းချင်းပြောကြတာပေါ့နော်တချို့ကမလျှောက်လို့ဖြစ်မှာဘူးဆိုပြီးတော့မှပြောတယ်ဒါဆိုတော့ဥပမာအင်ချေဖြစ်စင်အင်ရှိတဲ့အင်ချေကလျှောက်လို့ရှိရင်ပေးမှာဒါဆိုတော့အင်ချေခင်ရရှိတဲ့ရွာကမလျှောက်လို့ရှိမပေးဘူးဒါဆိုလျှောက်တိုင်းပေးလို့ရှိရင်တော့ဒါမဲ့ဖြစ်ပါမလားလူဦးရေခြင်နေနဲ့ကျောင်းသားဦးရေခြင်နေနဲ့နောက်ပြီးတော့လူဦးရေခြင်နေနဲ့အင်ချေနေနဲ့ကြိုက်လားမကြိုက်ဘူးလားဆိုတာမျိုးစစ်စင်စစ်စေးပြင်နေတယ်အဲ့ဒါမဟုတ်အဲ့လိုမဟုတ်ပဲနဲ့မစင်စဲပဲနဲ့အင်ချင်နေတဲ့ဂျွာတွေကျောင်းသားဥကြီးနေတဲ့ဂျွာတွေကိုအဆင့်တိုးပေးလိုက်တယ်။ဒါမျိုးကချင်းပြည်နယ်ရဲ့သူတော်အားနည်းချေကြောင်းလား။နောက်ဒါမှမဟုတ်ချင်းပြည်နယ်ရဲ့ပညာရေးအားနည်းချေကြောင်းလား။ဒါမှမဟုတ်လပ်ပြေးလိုက်ယူကြောင်းလားဆိုပြီးတော့မှနိုင်ငံတော်ကကောင်တာမျိုးကိုဖြစ်တည်မဖြစ်တည်ဆိုပြီးတော့မှအစစ်စစ်ပေးဖို့ဖြစ်ရှင်းပေးဖို့ရွာသားတူအနေနဲ့ VOA ကနေတစ်ဆင့်တောင်းပန်လိုပါလေ။
ဒါကချင်းပြည်နယ်ထန်တလန်မျိုးကမောင်သိန်းဆိုတဲ့တော်ရရှင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ကိုရိုင်းရင်ဖွင့်လာတာဖြစ်ပါတယ်။တော်ရရှင်နေအခုလိုရင်ဖွင့်လာတာကြီးတော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်။တေးတောင်းလာတဲ့တော်ရရှင်တွေကိုလည်းဆက်ပြီးတော့အလှည့်ပေးပါဦးမယ်ရှင်။အခုတော့တေးတောင်းလာတဲ့တော်ရရှင်တွေကိုအလှည့်ပေးချင်ပါတယ်နော်။သခိုင်းတိုင်းဝမ်းတုံမျိုးနယ်ကကိုမိုးထက်အာကာကတော့ရဝေးကချက်တငယ်ချင်းတွေအားလုံးအတွက်တချင်းလေးတစ်ပုဒ်တောင်းပါတယ်ဖြူဖြူကြော်သိမ်းတည်ဆူထားတဲ့အရှုံးထက်ပူသောဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ဒေးတောင်းလာတဲ့သောရရှင်ကတော့နာမည်လဲပြောချင်မရလိုက်ပေမဲ့တယ်လီဖုန်းကကြာသွားပါတယ်သူကလည်းဒီဖြူဖြူကြော်သိမ်းတည်ဆူထားတဲ့ဒီတချင်းလေးကိုပဲတောင်းဆိုထားတာပါဒါကြောင့်မို့ဒီတစ်ပတ်တော့ဒီဖြူဖြူကြော်သိမ်းရဲ့အရှုံးထက်ပူသောဆိုတဲ့တချင်းလေးနဲ့ဒီတစ်ပတ်ဖြောပြပေးကြပါရနော်ဒေတောင်နဲ့သောရရှင်နေရောသူရဲ့ဒီရဝေးကအချက်တငယ်ချင်းနဲ့အားလုံးရောတိချစ် view တွေသောရရှင်နေရောဒီတချင်းလေးကိုနှိမ့်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
် Glory in the joy made up to not a tree to love I gave on all little by me shot it just now Oh you sound are me by on me light ฉันคงจำก่อนในหน้าจำนับชิบชิดในหลาฉ can pang up dream you just in the bow of hola all you got to amar me be there now bago mat wo mat urara ne hada sira pa sai ba me rang a bo a so pe ha ne lo de nya gwe go kong ga ti ti me so like da I'm just a mold, so yeah, yeah, the speed is still in the mall. This Friday, I bless the million months in the field.
ကျူကျော်တင်းစီဆိုထားတဲ့အရှုံးထက်ပိုတော်ဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းပြစာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် Facebook ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ရှင်ဖန်ကပြင်းပြင်းကြတာလင်းတဘာဝမဟုတ်လား။မဟာလူတော်ကြမ်းမနာမင်းသိသေးရဲ့လား။ဘာကောမတော်မချိုရာတော့နေဟာမချိရာပ
ါ။မြမဒီမပေးစာများအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့သတင်းမီဒီယာသမားတွေဘာလို့တင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မိုင်အင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင
်။အခုရပိုင်းလူတွေစိတ်ဝင်စားနေတဲ့ကိစ္စတစ်ခုကတော့ရှမ်းပြည်နယ်မှာ TNLA တန်းပလောင်တပ်ဖွဲ့နေမိတဲ့သွားပြီးသတင်းယူခဲ့တဲ့သတင်းတော့၃ရောက်ဖမ်းဆီးခံရတဲ့သတင်းပါ။တပ်မတော်ကဖမ်းဆီးပြီးစီဘောမျိုးနဲ့ရဲစခန်းကိုအတရားရုံးကနေရမန်ယူပြီးစီဘောချင်းထောင်ကိုပို့ထားလိုက်ပါပြီ။ DV နဲ့ AOD ကသတင်းတော့၃ယောက်ကိုမတရားသိမ်းတဲ့ဆက်သွယ်တဲ့ပုံမှန်18တင်းနဲ့အရေးယူထားတယ်လို့သိရပါတယ်။အခုလိုတိုင်းသာလက်နက်ကင်တပ်ဖွဲ့ထိန်းချုပ်နေမိတဲ့သတင်းသွားယူလို့ဖမ်းဆီးခံရတဲ့သတင်းတော့တွေနဲ့ပတ်သက်ပြီးသတင်းမီဒီယာသမားတွေကမကျေနပ်ကြပါဘူး။ဒီအတွက်ပြင်းထန်တဲ့ဝေဖန်မှုတွေပြောဆိုကြပါတယ်။မြန်မာနိုင်ငံမှာတကယ်ပဲသတင်းမီဒီယာအပေါ်ဖိနှိပ်မှုတွေရှိနေပြီလား။သတင်းမီဒီယာလွတ်လပ်ခွင့်နောက်ပြန်ဆုတ်သွားပြီလားဆိုတာကိုယ်တော့ဆွေးနွေးတင်ပြသွားပါမယ်
။သတင်းတော့တွေဖန်ဆီးခံရတာနဲ့ပတ်သက်ပြီးမြန်မာနောင်သတင်းဌာနအယ်ဒီတာချုပ်ကိုဆွေဝင်းကကျွန်တော်တို့သတင်းသမားတွေဟာဒီမိုကရေစီပြည်ပြင်ပြောင်းလဲမှုတွေစတင်လာတဲ့အချိန်တုန်းကနေအခုထိသတင်းမီဒီယာလွတ်လပ်မှုတွေရှိခဲ့တယ်လို့ခန်းစားလာရတာတွေအားလုံးနောက်ပြန်ဆုတ်သွားကြောင်းပြောကျင်တယ်လို့ဆိုပါတယ်။ရန်ကုန်သတင်းစာပညာကျောင်းတာဝန်ခံဦးရဲနိုင်မိုးကတော့စစ်မြေပြင်အထိသတင်းရယူခွင့်ရှိတဲ့သတင်းစာဆရာတွေကိုနိုင်ငံတော်ကဖွဲ့စည်းထားတဲ့တပ်မတော်ကဖမ်းဆီးတယ်ဆိုတာမကူညီယုံတင်မကပဲသတင်းမီဒီယာအပေါ်တိုက်ခိုက်မှုပါမြောက်တယ်။ဒါကလူအဖွဲ့အစည်းမှရှိတဲ့ကျင်းဝင်းနဲ့မညီညွတ်သလိုသတ်မှတ်ထားတဲ့သတင်းမီဒီယာပုံမှန်တွေကိုလည်းမလိုက်နာဘူးဆိုတာတွေ့ရှိရတယ်လို့ပြောထားပါဗျ။အခြားတစ်ဖက်မှာတော့တမနာယုံပြောခွင့်ရဦးစော်ထီကသတင်းဌာနတွေအနေနဲ့ကြိုတင်ခွင့်ပြုချက်ရယူခဲ့ရင်အခုလိုမဖြစ်နိုင်ဘူးလို့မှတ်ချက်ပေးခဲ့တယ်လို့ NLD ပါတီကောင်းဆောင်ဦးဝင်းထိန်ကတော့ဒါဟာပုံမှန်ဆက်ခွန်မြင်းဆောင်တင့်နဲ့ညီဆွနေတယ်။ဒါပေမဲ့ဒီဖြစ်ရကြောင့်သတင်းမီဒီယာလွတ်လပ်ခွင့်ကိုမထိခိုက်နိုင်ဘူးဆိုပြီးပြောဆိုထားပါတယ်။သတင်းမီဒီယာသမားတွေနဲ့အစိုးရတာဝန်ရှိသူအာဏာရပါတီကောင်းဆောင်တွေအမြင်မတူကြပါဘူး။ဖြစ်စဉ်ကိုပြန်ကြည့်ရင် ARD နဲ့ DBB သတင်းဌာနကသတင်းတောက်တွေဟာအစိုးရနဲ့အပြစ်ခတ်ရစဲထားခြင်းမရှိသေးတဲ့မကြာခဏတိုက်ပွဲလဲဖြစ်နေတဲ့ TNLA တအောင်းပလောင်လက်နက်ကင်တပ်ဖွဲ့နေနေတဲ့သတင်းသွားယူကြတာဖြစ်ပါတယ်။နောက်တစ်ခုထူးခြားတာကရှမ်းပြည်နယ်လွှတ်တော်ဟာအဲ့ဒီတအောင်းပလောင်တပ်ဖွဲ့အပါအဝင်တိုင်းဒေသလက်နက်ကင်အဖွဲ့၃ဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းတွေဖြင့်ဆုံးဖြတ်ထားတာပါ။နဂိုကလေးကမှမတရားအသင်းကနေပယ်ဖြတ်ထားခြင်းမရှိသေးတဲ့အဖွဲ့အစည်းလေးဖြစ်ပြည်နယ်လွှတ်တော်ကလည်းအကြမ်းဖက်အဖွဲ့အစည်းဖြစ်ဆုံးဖြတ်ထားတဲ့အောက်မှာတာမန်အဖြစ်အဲ့ဒီအဖွဲ့အစည်းတွေနဲ့ဆက်သွယ်ရင်တီစဲပုံမှဆက်ခုမြင်းဆောင်တင့်နဲ့ညှဉ်းဆွနိုင်တယ်ဆိုတာကတော့ငင်းလို့မရပါဘူ
းဒီလိုပြောလို့သတင်းမီဒီယာတွေအနေနဲ့အဲ့လိုအဖွဲ့အစည်းတွေရဲ့သတင်းတွေမယူရတော့ဘူးလားမဖော်ပြရတော့ဘူးလားအဲ့ဒီနေမည်တဲကိုလည်းလုံးဝမသွားရတော့ဘူးလားလို့မေးစရာရှိလာပါတယ်ဒီကနေ့ချိန်ထိသတင်းမီဒီယာအများစုဟာအစိုးရနဲ့အပြစ်ခတ်ရပ်မထားတဲ့တပ်မတော်နဲ့မကြာခဏတိုက်ပွဲတွေလည်းဖြစ်ပွားနေတဲ့ KIA ကချင် တပ်ဖွဲ့ ကိုကန် တပ်ဖွဲ့ တန်းပလောင် တပ်ဖွဲ့ ရခိုင် AA တပ်ဖွဲ့ က တာဝန် ရှိသူတွေနဲ့ ဆက်သွယ်ပြီး သူတို့ ပြောတာတွေကို ရေးသား ထုတ်လွှင့်နေကြပါတယ် ဒီလို ရေးသား ဖော်ပြတာတွေကို အရေးယူတာမျိုး မတွေ့ကြရပါဘူး အလားတူ သတင်း မီဲဒီယာ သမား အတော်များများ KIA ထင်းချုံနယ်မြေ တန်းပလောင် ထင်းချုံနယ်မြေ အစရှိသဖြင့် သဘုံ area တဲသွား သတင်း ရယူ တင်ဆက်နေတာလဲ ပုံမှန်လိုလို တွေ့မြင်နေကြရပါတယ် အဲ့လိုလို့ ဘယ်သူမှ တရားစွဲ ခံရတယ် ဆိုတာမျိုးလဲ မကြားမသိကြရပါဘူး
ဘလိုပဲဖြစ်ဖြစ် အခုဖြစ်စဉ်နဲ့ပတ်သက်ပြီး သက်ဆိုင်ရာပြည်내က အကြမ်းဖက်သမားလို့ ကြေညာထားတဲ့ အဖွဲ့အစည်းနယ်မြေတဲ့ သတင်းသွားယူတာကို သူ့သက်ဆိုင်ရာသတင်းဌာန အက်ဒီတာတွေ အက်ဒီတာချုပ်တွေ တာဝန်ရှိသူတွေက ဥပဒေနဲ့အညီ စည်းကမ်းနဲ့အညီ သတင်းနောက်တွေ အန္တရာယ် တစုံတရာမကျရအောင် စီစဉ်ပေးလိုက်ပါရဲ့လား ဆိုတာကိုလည်း မေးခွန်းထုတ်ဖို့ကောင်းပါတယ် တီဇဲသတင်းမီဒီယာ ဥပဒေပုံမှန်ခွန် ပုံမှန်ခွဲကကြီးမှာ သတင်းမီဒီယာသမားတဦးသည်စစ်မှတ်ဖြစ်ပွားရာဒေသအရေးအခင်အထီးကယုံအများပြည်သူဆန္ဒပြရာနေရာဒေသတို့တွင်သက်ဆိုင်ရာတာဝန်ရှိသူအဖွဲ့အစည်းကသတ်မှတ်ထားသောစီကံများနှင့်အညီသတင်းရယူစဉ်တွင်လုံခြုံရေးဆိုင်ရာအဖွဲ့အစည်းတရရဲ့ဤဖမ်းဆီးထိန်းသိမ်းခြင်းမှကင်းလွတ်စေရမည်လို့ဖော်ပြထားပါတယ် ဒီနေရာမှာအရေးကြီးတာကသက်ဆိုင်ရာတာဝန်ရှိသူအဖွဲ့အစည်းကသတ်မှတ်ထားသောစီကံများနှင့်အညီသတင်းရယူဖို့ဆိုတာပါ အခုသတင်းသွားယူတဲ့သတင်းနောက်တွေအတွက်သက်ဆိုင်ရာသူ့သတင်းမီဒီယာအဖွဲ့အစည်းကတရားဝင်ဖြစ်အောင်ခွင့်ပြုချက်တစုံတရာတောင်းခံတာမျိုးအကြောင်းကြားတာမျိုးလုပ်ပေးခဲ့တာမတွေ့ကြပါဘူး။ကောင်းပါပြီ။သတင်းမီဒီယာတွေဘက်ကဒို့တွေကခွင့်တောင်းရင်ရောသက်ဆိုင်ရာတာဝန်ရှိသူတွေကခွင့်ပြုချက်ပေးပါမလား။ပေးမှာမဟုတ်ပါဘူးလို့ဇောရကတက်ကောင်းတက်နိုင်ပါတယ်။တကယ်တော့ခွင့်ပြုချက်ပေးတာမပေးတာသက်ဆို
ကျောင်းနဲ့အကြောင်းနဲ့တင်ပြခွင့်ပြုချက်တောင်းဖို့ပါခွင့်ပြုချက်မပေးရင်အခြားနည်းလမ်းရှာကြရပါမယ်သတင်းမီဒီယာသမားတွေအနေနဲ့ကတော့တည်သူလူထုကိုသတင်းပေးရမှာရှုထောင့်စုံဗတ်စုံကတင်ပြရမှာဖြစ်လို့လက်နက်ကင်တပ်ဖွဲ့တွေဘက်ကအတန်းကိုယူရမှာလဲအမှန်ပါပဲလိုအပ်ရင်လက်နက်ကင်တပ်ဖွဲ့တွေရဲ့နေမြေတွေတွားသိရင်လဲတွားကြရမှာပါ တရားဝင်သွားဖို့ခွင့်မပြုရင်တရားဝင်လမ်းကြောင်းမရှိရင်အဲ့လိုနေမြေစေလွတ်တင်မတင်စေလွတ်မယ်ဆိုကြုံဆုံရနိုင်တဲ့အခုလိုပြဿနာမျိုးတွေကိုသက်ဆိုင်ရာအယ်ဒီတာတွေမီဒီယာတာဝန်ရှိသူတွေကြိုတင်တွက်ဆပြီးမှသတင်းတော့တွေကိုယ်တိုင်နားလည်လက်ခံပါမှစေလွတ်တင်ပါတယ်ဘယ်လိုပဲဖြစ်ဖြစ်သတင်းတော့သုံးရောက်ကတော့အဖမ်းခံလိုက်ရပါပြီဒါနဲ့ပတ်သက်ပြီးတည်ဆဲဥပဒေအတိုင်းဆောင်ရွက်တဲ့တ
ပထမတစ်ချက်ကသတင်းတော့တွေလွတ်မြောက်နီလန်းရှာကြိုးစားပေးရပါမယ်။မရလို့တရားရုံးမှာရင်ဆိုင်ရရင်လဲအကောင်းဆုံးရလထွက်ပေါ်လာအောင်ဤဘောင်းစုံနဲ့ပတ်မိုးပေးကြရပါလိမ့်မယ်။လက်ရှိချိန်မှာတကယ်လုံးတင်တာကနောင်သတင်းတော့တွေကုလို့ပြဿနာမပေါ်ပါအောင်လက်နက်ကိုင်အဖွဲ့စည်းနေမိတဲ့တရားဝင်သွားပြီးသတင်းရယူခွင့်ရတဲ့အခြေအနေဖြစ်ပေါ်လာအောင်သတင်းမီဒီယာတာဝန်ရှိသူတွေမီဒီယာအဖွဲ့စည်းဘော
ပတ်စဉ်ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်အလှပါဒီတစ်ပတ်မှာတော့အမေရိကန်ပြည်တော်ပြည်ထောင်စုညွှန်ရောက်မြို့ကလူတယောက်ဟာရက်စ်မျက်ရည်ဆက်တလုံးကိုမေးစစ်ပေါ်တင်လက်နက်မထိန်ဘဲလမ်းလျှောက်ပြခဲ့ပြီးဂင်းနေကမ္ဘာစံချိန်တင်မှတ်တမ်းဝင်သွားပါတယ်ထိုင်နိုင်ငံမှာအုံနုံနဲ့လှုပ်ထားတဲ့မစင်နှုံးပုံစံ ရက်စစ်မျက်ရည်စက်တလုံးကို87မီတာလောက်တွန်းရတာခက်ခဲတဲ့အလုံးမဟုတ်ပေမဲ့လူတစ်ယောက်ရဲ့မေးစစ်ပေါ်တင်ပြီးလမ်းလျှောက်ပြတာကတော့ခက်ခဲတဲ့အလုံးဖြစ်မှာပါပြီးခဲ့တဲ့အပတ်ကအမေရိကန်ပြည်ထောင်စုညူယောက်မြို့ကအက်ရှရီတာဖန်မန်ဟာရက်စစ်မျက်ရည်စက်တလုံးကိုမေးစစ်ပေါ်တင်လမ်းလျှောက်ပြခဲ့ပြီးဂင်းနစ်ကမ္ဘာစင်ချိန်တင်မှတ်တမ်းဝင်သွားပါတယ်အရင်တော့ကစင်ချိန်ဟောင်းတ ပါတယ်။မင်းစစ်ပုံမှာမျက်ရည်ဆက်ကြီးကိုထောင်ပြီးတင်ထားတဲ့အချိန်မှာလေးတိုက်တာပြင်းရင်ထင်ရခဲ့တယ်လို့လည်းပြောပါတယ်။ဂင်းနစ်ကမ္ဘာမှတ်တမ်းအဖွဲ့ကတီထွင်ခဲ့တဲ့နည်းလမ်းတစ်ခုဖြစ်ပြီးသူ့အနေနဲ့သဘောကျနေတဲ့လို့လည်းဖော်မန်ကပြောပါတယ်။သူကိုယ်တိုင်ကလည်းဂင်းနစ်ကမ္ဘာစံချိန်အခုနေရာကျော်ကိုချိုးထားသူဖြစ်ပြီးစံချိန်အများဆုံးတင်ထားသူထဲမှလည်းတယောက်ပါဝင်ဖြစ်ပါတယ်။သူဟာ1989ခုနှစ်လောက်ကတည်းကအခုလိုထူးထူးဆန်းဆန်းတွေလှုပ်ပြပြီးစံချိန်တွေချိုးခဲ့တာပါရှင်။
Spain နိုင်ငံ Madrid မြို့တော်မှာကျင်းပနေတဲ့ကမ္ဘာလိန်သူချစ်သူများပွဲတော်အတွင်းမှာမျိုးသားတွေဟာမျိုးသမီးတွေလိုဝတ်ဆင်ပြီးတော့နောက်မြင့်ဖက်နှက်တွေဝတ်ပြီးပြေးခဲ့ကြပါတယ်ဖက်နှက်နဲ့ခြေထောက်ကိုတိတ်တွေကတ်ထားပြီးကြောက်တုံးလေးတွေစီထားတဲ့လမ်းပေါ်မှာပြေးခဲ့ကြတာပါ Madrid မြို့တော်ရဲ့လိန်သူချစ်သူအများဆုံးနေထိုင်တဲ့ချူအားကားရက်ကွက်ထဲမှာကျင်းပခဲ့တာပါပွဲတော်ဟာဇွန်လ23ရက်နေ့ကနေဇူလိုင်လ2ရက်နေ့အထိကျင်းပကြတာဖြစ်ပြီးအခုလိုတောင်းမြင့်ဖက်နှက်စီအပြေးပြိုင်ပွဲကိုတော့အမျိုးသားတွေအတွက်တီးတန့်ကျင်းပတာပါဒီနေ့မှာတော့လူပေါင်း3,000လောက်လာရောက်ကြည့်ကြတယ်လို့ခန့်မှန်းထားပါတယ်။ဒီနေ့ပြိုင်ပွဲမှာအနိုင်ရသွားသူကတော့ Ruben Alvarez ဖြစ်ပြီးပွဲစဉ်နှစ်ခုလုံးမှာပထမရခဲ့တာပါ။ဒီပြိုင်ပွဲရဲ့အဓိကရည်ရွယ်ချက်ကတော့ကွဲပြားခြားနားမှုတွေကိုဆင်နွှဲတာဖြစ်ပြီးတော့ပြိုင်ပွဲကျင်းပတဲ့နေရာမှာရင်အသွားလာတွေကန့်သတ်ထားသလိုလုံခြုံရေးကိုလည်းတင်းတင်းကြပ်ကြပ်စစ်ဆေးခဲ့ပါတယ်။ဒီပြိုင်ပွဲမှာအနိုင်ရတဲ့သူကတော့ယူရို500ချီးမြှင့်တာဖြစ်ပြီးကမ္ဘာအနှံ့အပြားကလူတွေပါဝင်ဆင်နွှဲခဲ့ကြပါတယ်ခင်ဗျာ။
နိုင်ငံမှာအုံနုနဲ့လှုပ်ထားတဲ့မစင်တုံးပုံစံအချို့မှုတမျိုးရောင်းကောင်းနေပါဗျ။ဂျယ်လီလိုမျိုးဤတုံတုံဖြစ်နေပြီးတော့အယောင်မျိုးစုံနဲ့လဲထွက်လုတာဖြစ်ပါတယ်။ We Like One Me Chen ဆိုတဲ့အမျိုးသမီးကသူ့ဘန်ကောက်မြို့နေအိမ်ကနေအခုလိုအုံနုနဲ့လှုပ်ထားတဲ့ဂျယ်လီအချို့မှုတွေကိုပြုလုပ်နေတာပါ။ပုံမှန်ရုံးအလုပ်လဲလှုပ်တဲ့မီချန်ဟာအခုလိုအချို့မှုရောင်းတဲ့အလုပ်ကိုအပူဝင်ဝင်ရအောင်လုပ်နေတာပါ။စားသုံးသူတူဦးရဲ့တောင်းဆိုမှုကြောင့်စားလုပ်ဖြစ်တာဖြစ်ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လုပ်ခဲ့တာပါ။ပန်းပွင့်ပုံစံတွေပဲမြင်ဘူးတဲ့ထိုင်းလူမျိုးတွေအတွက်တော့အခုလိုမစင်တုံးပုံစံဟာအထူးဆန်းဖြစ်နေတာပါအခုအချိန်မှာရောင်းအကောင်ဆုံးမို့ဖြစ်ပြီးတုံးကိုဒေါ်လာလောက်နဲ့တလကိုအတုံး1000လောက်ရောင်းရပါတယ်လူမှုကွန်ရက်စာမျက်နှာတွေမှာနာမည်စကြီးခဲ့တာဖြစ်ပြီးအခုအချိန်မှာတော့သူ့အိမ်ရှိမှာမေးမြန်းခြင်းသူ TV line တွေကတန်းစီနေပါတယ်နာမည်ပိုကြီးလာဖို့ရှိနေပေမဲ့လည်းသူလှုပ်တဲ့မုတ်ကိုကြိုက်တဲ့လူတွေရှိတယ်လို့မကြိုက်တဲ့သူတွေလည်းရှိတာသတိထားမိတဲ့အကြောင်းပြောပါတယ်ရှင်ပြည်ဝမြန်မာပိုင်းတနင်္ဂနွေနေ့ညထုတ်လွှင့်တဲ့ဒီထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။တနင်္လာနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ3040 4950နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တကြီးထိုက်ပြညာပေးပါမယ်ရှင်။
ဒီဗီယနိုင်ငံမြို့တော်ဒမတ်စကန်မြို့လေကထားရစ်ရင်ပြင်မှာအသေးခံဘုံခွဲသမားကကားထဲကနေဖောက်ခွဲတိုက်ခိုက်တာကြောင့်အနည်းဆုံး10ဦးသေဆုံးပြီးတရားစင်ကျော်ဒဏ်ရာရတယ်လို့ဆီးရီးယားနိုင်ငံပိုင်းရုပ်သံကနေသတင်းထုတ်လွှင့်ပါတယ်။ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကတော့သေဆုံးသူဟာ22ဦးထိရှိတယ်လို့ပြောဆိုပြီးတချို့ကပြင်းပြင်းထန်ထန်ဒဏ်ရာရထားတာကြောင့်သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းသတိပေးထားပါတယ်။အကျံဖက်ဝါဒတိုက်ဖြတ်ရေးမှာအနောက်အာဖရိကနဲ့ပြင်သစ်တို့အထူးတကွပူးပေါင်းဆောင်ရွက်ကြရမယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကဒီကနေ့ပြောဆိုလိုက်ပါတယ်။အကျံဖက်သမားတိုက်ဖြတ်ရေးဒေတာထွင်တက်ဖွဲ့ဖွဲ့စည်းရေးညီလာခံအဖွဲ့မှပြင်သစ်သမ္မတကအခုလိုပြောဆိုတာပါ။ဒေတာရင်းကအကျံဖက်ဝါဒီတွေကိုခြေမုံ့မဲ့နိုင်ငံပေါင်းစုံတက်ဖွဲ့တွေကိုပြင်သစ်ကစည်းရေးအရထောက်ကူပေးမှာဖြစ်တယ်လို့လက်နက်တပ်ဆင်ထားတဲ့ရင်းအစည်း90ကိုလည်းထောက်ပံ့မယ်လို့ပြင်သစ်သမ္မတကပြောဆိုသွားပါတယ်။စခန်းပြင်းနဲ့၆ဖြူပေါက်တော့နဲ့ရံပြင်းမြုပ်နယ်တွေကဒုက္ခသည်စခန်းသုံးခုကိုလုံးဝပိတ်သိမ်းလိုက်ပြီးဒီဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ကြသူတွေတဲကအင်းအောင်စု55စုကိုရန်ကုန်မြို့ကိုပြောင်းရွှေ့နေထိုင်ခွင့်ပြုလိုက်တယ်လို့မြန်မာဆွေရကသတင်းထုတ်ပါတယ်။သမရောက်သိမ်းဆိုင်လက်ထက်2012ခုနှစ်ကစခန်းပြင်းနယ်တွင်လူမျိုးရေးဘာသာရေးစံနဲ့အဒီကယုံနေနောက်ပိုင်းဖွင့်လှစ်ခဲ့ရတဲ့ဒုက္ခသည်စခန်းသုံးခုကို၅နှစ်အကြာမှအခုလိုပြန်လည်နေရာချထားနိုင်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုပြန်နယ်ဦးဆောင်တဲ့ရခိုင်ချန်ဘေးကော်မရှင်ရဲ့အကြံပြုချက်နဲ့ဒီဒုက္ခသည်စခန်းသုံးခုကိုလုံးဝပိတ်သိမ်းခဲ့တာလို့လည်းပြည်ထောင်စုအစိုးရအဖွဲ့ရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးအခြေအနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်။တရင်အချင်းချက်ကိုမတ်တင်ထိုက်ကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်စုံမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voice Zone ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ View American တန်ညတဲ့မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လင်းပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ View ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.